မေဂန်ပြည်တော်စုပန်ဆယ်ဗေးနီးယားပြည်နယ်တောင်ဝရှိသူတွေအနေနဲ့တမရွေးကောက်ပွဲရလဒ်ကိုအတည်ပြုနိုင်တယ်လို့ဖက်ဒရယ်တရားသူကြီးတဦးကစနေနေ့မှာဆုံးဖြတ်လိုက်ပါတယ်။ပန်ဆယ်ဗေးနီးယားပြည်နယ်ရွေးကောက်ပွဲရလဒ်ဒီအရဒီမိုကရက်တစ်ပါတီဘက်ကဂျိုးဘိုင်ဒန်ကပန်ဆယ်ဗေးနီးယားပြည်နယ်မှာမဲရီအတွက် 8,000 ကျော်နဲ့အနိုင်ရထားတယ်လို့ဖော်ပြထားပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးတမထွတ်မြတ်ရွေးကောက်ပွဲအောင်နိုင်ရေးအဖွဲ့ကတရားရုံးကတားဆီးမိန်ချပေးဖို့အတွက်တောင်းဆိုတာကိုအမေရိကန်ခရိုင်တရားသူကြီးမက်ဂျူဘရန်ကစနေနေ့ကပယ်ချလိုက်တာပါ။ရာသူကြီးရဲ့ဆုံးဖြတ်ချက်ထဲမှာတော့တမနာထရမ့်ရဲ့ရွေးကောက်ပွဲအောင်နိုင်ရေးအဖွဲ့ဘက်ကရှောင်လဲချက်တွေဟာတည်တည်ထောက်ထားခိုင်ခိုင်မာမာပြသနိုင်ခြင်းမရှိဘဲခံမှန်းပြီးဆွဆွဲပြောဆိုနေတာသာဖြစ်တယ်လို့ဆိုပြီးတော့ပြောထားပါတယ်။တမနာထရမ့်အနေနဲ့ရွေးကောက်ပွဲနိုင်ရဖို့ပန်ဆယ်ဗေးနီးယားပြည်နယ်ရဲ့အထူးကိုယ်စားလှယ်မဲ20အပြင်တခြားပြည်နယ်တချို့ကအထူးကိုယ်စားလှယ်မဲတွေလည်းလိုအပ်နေတာဖြစ်ပါတယ်။တမနာထရမ့်ရဲ့ရွေးကောက်ပွဲအောင်နိုင်ရေးအဖွဲ့နဲ့သူ့ရဲ့ရှေ့နေတွေကတော့ဒီဆုံးဖြတ်ချက်ကသူတို့အနေနဲ့ဒီအမှုကိုအမေရိကန်တရားရုံးချုပ်ကိုအမြန်တက်နိုင်အောင်လုပ်ပေးတာဖြစ်တဲ့အတွက်အပြူသဘောဆောင်တဲ့တိုးတက်မှုဖြစ်တယ်ဆိုပြီးတော့ပြောနေကြပါတယ်ခင်ဗျာ။